Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ5ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30 နဲ့ 50 တို့ကနေခန့်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြည့်ထိုက်ပါ။အမေရိကန်သမ္မတရဲ့နောက်ဆုံးထုတ်ပြန်ထားတဲ့ခီးသွောလာခွင့်တမ်းမြစ်ချက်ကိုတရားရုံးချုပ်ကအတည်ပြုပေးလိုက်ပါပြီ။ဖိလစ်ပိုင်ရဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ပြန်လည်ပါဝင်ဖို့သမ္မတကဒီကနေ့ညွှန်ကြားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ဒီတွင်တွေပြည်နာဆင်ကြမယ်တဲ့တွင်လာတွေထဲမှာတော့
Given all of this, can anyone rule out that elements of genocide may be present?
ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးပြောသွားတာပါအပြည့်စုံကိုတရင်တွေပြည်မှာနားဆင်ကြရပါမယ်ဒါအပြင်ရခိုင်ပြည်နယ်ရေးကုလသမဂ္ဂဌာနချုပ်မှာဆွေးနွေးထားတဲ့အခြေအနေပေါ်တုံ့ပြန်ချက်တွေတခါရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ရဲ့ဆောင်ရွက်ချက်နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြထန်းထားတဲ့ခီးသွောလာခွင့်ပိတ်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုရင်သမ္မတထရန့်အတွက်တော့အောင်ပွဲရလိုက်တာပါတရားရုံးချုပ်တရားသူကြီး9ဦးအနက်5ဦးကအစိုးရဘက်ကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီး2ဦးကတော့ကန့်ကွက်ခဲ့ပါတယ်ကန့်ကွက်သူ2ဦးတို့ကတော့ခီးသွောလာခွင့်ပိတ်ပင်ကန့်သတ်မှုကိုအပြည့်အဝကျင့်သုံးခွင့်ပြုမဲ့အပေါ်ကန့်ကွက်တာပါဘာကြောင့်အခုလိုဆုံးဖြတ်ရတယ်လဲဆိုတာကိုတော့တရားရုံးချုပ်ကမထုတ်ပြန်ပါဘူး။ခီးသွောလာခွင့်ပိတ်ပင်ကန့်သတ်မှုကနိုင်ငံ၈ခုကခီးသွောအများစုကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်ထားတာပါ။ဒီနိုင်ငံတွေကတော့ချတ်၊အီရန်၊လေပြား၊မြောက်ကိုရီးယား၊ဆိုမာလီယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယမန်နိုင်ငံတို့ဖြစ်ပြီးအခုတားမြစ်ခံရတဲ့၈နိုင်ငံထဲမှာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆ခုပါဝင်တာဖြစ်ပါတယ်။မယ်လန်နဲ့ဟာဝိုင်ယီကအောက်တရားရုံးတွေကတော့ဒီခီးသွောလာခွင့်တမ်းမြှင့်မှုကိုကျင့်သုံးဖို့တားမြစ်ထားတာဖြစ်ပါတယ်ရှင်
။ရုရှားနိုင်ငံထဲမှာရှိတဲ့အမေရိကန်ပြည်ထောင်စုရဲ့သတင်းမီဒီယာဌာန၉ခုကိုပြည်ပအစိုးရအတွက်လုပ်ငန်းဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်ရုရှားတရားရုံးဝန်ကြီးဌာနကသတ်မှတ်လိုက်ပြီးတော့ဒီထဲမှာ VOA American စာလဲပါဝင်ပါတယ်။ဥပဒေရဲ့တည်ရောက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ပြီးခဲ့တဲ့လမှာအသေးသေးအကြောင်းကြားချင်းခံရတဲ့ Radio Free Europe Radio Liberty နဲ့လက်အောက်ခံချအဖွဲ့တော်မင်းများကိုလည်းရုရှားတရားရေးဌာနကနောက်ပိုင်းမှာထည့်သွင်းသတ်မှတ်လိုက်တာပါ။တရားရေးဌာနရဲ့သတ်မှတ်ချက်အသေးသေးမှာရုရှားနိုင်ငံမှာရှိတဲ့သတင်းဌာနအပေါ်ကန့်သတ်ချက်တွေပို့ပြီးတော့ထည့်သွင်းထားလိုက်မယ်လို့ဖော်ပြထားတယ်လို့ RFEL ဥက္ကဋ္ဌ Tom Kang ကကြေညာချက်ထုတ်ပြန်ပါတယ်။ဘယ်လိုကန့်သတ်ချက်တွေဖြစ်မလဲဆိုတာကိုတော့အပြည့်စုံမသိရသေးဘူးလို့ပြောပါရယ်။ဒါပေမဲ့လည်းသတင်းဌာနအနေနဲ့ရုရှားပြည်သက်အတွက်တိကျမှန်ကန်တဲ့သတင်းတွေကိုသတင်းစာပညာအတိုင်းဆက်လက်တင်ပြသွားမယ်လို့ကတိပြုပြောဆိုပါရယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံရခြားကငွေကြေးထောက်ပံ့တဲ့သတင်းမီဒီယာအဖွဲ့တွေကိုနိုင်ငံရခြားအဖွဲ့တွေဖြစ်တမကြောင်းဥပဒေကိုနိုဝင်ဘာလအလမရေထိုးခဲ့တာပါရုရှားအစိုးရကရမငွေထောက်ပံ့ထားတဲ့အာတီရုပ်တံသတင်းဌာနကိုအမေရိကန်ပြည်ထောင်စုမှအလားတူမပုံတင်မှုအမေရိကန်အစိုးရကသတ်မှတ်ခဲ့တဲ့အတွက်ဒီပြောင်းချက်အသစ်နဲ့အတိအကျတင်ပြလိုက်တာဖြစ်တယ်လို့ရုရှားအရာရှိတို့ကပြောပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်အပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ဗိုလ်ချုပ်ကြီးဖလင်အတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းအမေရိကန်သမ္မတကသတင်းတောက်တွေကိုပြောခဲ့ပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူနဲ့အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးတို့ကြားအဆက်အသွယ်နဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကိုလိမ်ညာခဲ့ကြောင်းပြီးခဲ့တဲ့တောက်ကြနေ့မှာဝန်ခံခဲ့တာပါသမ္မတရွေးကောက်ပွဲပြိုင်ပွဲဟီလာရီကလင်တန်နိုင်ငံကြီးဝန်ကြီးတာဝန်ယူစဉ်ကာလအတွင်းပုဂ္ဂလိကအီးမေးလ်စာပါအသုံးပြုတဲ့ကိစ္စနဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေအတွင်းထွက်ဆိုချက်တွေနဲ့ Mr. Flynn ရဲ့ FBI အပေါ်လိမ်ညာမှုတွေကိုသမ္မတထရန့်ကနှိုင်းယှဉ်ပြောဆိုခဲ့ပါတယ် FBI ကိုအကြိမ်ပေါင်းများစွာလိမ်ညာခဲ့တဲ့ Hillary Clinton ကဘာမှမဖြစ်ဘဲလိမ်ညာခဲ့တဲ့ Flynn ကိုကြတော့သူ့ဘဝကိုပါဖျက်ဆီးပစ်လိုက်ကြတယ်ဒီကိစ္စကရှက်စရာကောင်းတယ်လို့သမ္မတထရန့်ကယူတာပြည်နယ်ကိုသွားဖို့အင်ဂျီရောကနေထွက်ခွာစင်မှာပြောဆိုခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပယ်ထိန်သတ်ဒုံးကျည်ဆန္ဒမှုအစည်းအဝေးအပေါ်တင်းမာမှုတွေရောကြရေးဆောင်ရွက်ဖို့ ကုလသမဂ္ဂရဲ့အစီအမံတာဝန်ရှိသူတဦးမျိုးကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်။ကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Jeffrey Flatman ဟာတရုတ်နိုင်ငံပီကျင်းမြို့တော်ကိုတထောက်ဝင်ရောက်ပြီးတော့နောက်စနေဒီကနေ့အင်္ဂါနေ့မှာမျိုးကိုရီးယားနိုင်ငံပျိုယန်မြို့တော်ကိုသွားရောက်တာပါ။2010ပြည်နှစ်ကကုလသမဂ္ဂရဲ့အရင်နိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ် Lin Pesco ရဲ့မျိုးကိုရီးယားခီးစဉ်နောက်ပိုင်းကုလအစီအမံတာဝန်ရှိသူတဦးရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ Mr. Flatman ရဲ့ခီးစဉ်တွင်မှာတော့မျိုးကိုရီးယားနိုင်ငံခြားရေးဝန်ကြီး Ri Yong Ho နောက်ဒုတိယဝန်ကြီးချုပ် Park Myung Kaok တို့နဲ့တွေ့ဆုံပြီးတော့နှစ်ဖက်အကျိုးသူကိစ္စရပ်တွေနဲ့ဆွေးနွေးချက်တွေကိုဆွေးနွေးမှဖြစ်ပြီးတောက်ကြနေမှာခီးစဉ်အဆုံးသတ်မယ်လို့ကုလပြောခွင့်ရ Stephanie Juristic ကပြောပါရယ်အမေရိကန်ပြည်မကြီးအထည်အရောက်ပြစ်နိုင်တဲ့တိုက်ချင်းပြစ်ပက်ဒင်တာဒုံးကြီးတစ်ကိုအောင်အောင်မြင်မြင်ဆန်းသတ်နိုင်ခဲ့ပြီးလို့မြောက်ကိုရီးယားဖက်ကကြေညာခဲ့ပြီးသတင်းတစ်ပတ်အတွင်းမှာပဲကုလအစိုးရတာဝန်ရှိသူတို့ရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာပါဒီဆန်းသတ်မှုကြောင့်မြောက်ကိုရီးယားနဲ့အမေရိကန်ကြားပိုးပြီးတော့တင်မာစေခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားတို့ဖက်ကအကြီးမားဆုံးလေကြောင်းစီရေးလေ့ကျင့်မှုကိုမနေ့တနင်္လာနေ့ကစတင်လိုက်ချိန်နဲ့တပြိုင်တည်းမှာပဲကုလအစိုးရတာဝန်ရှိသူရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ
်ဗျူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့မွေးရစေဝါတိုက်ဖျက်ရေးလုပ်ငန်းမှာရဲတပ်ဖွဲ့ရဲ့အခမ်းကဏ္ဍပြန်လည်ပါဝင်ဖို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကညွှန်ကြားလိုက်ပါတယ်။ဖိလစ်ပိုင်မွေးရစေဝါနှိမ့်နှင်းရေးအေဂျင်စီကိုရဲတပ်ဖွဲ့ကပံ့ပိုးဆောင်ရွက်ဖို့အမိန့်ညွှန်ကြားချက်ကိုသမ္မတဒူတာတေလက်မှတ်ရေးထိုးလိုက်ကြောင်းသမ္မတရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာ6လအတွင်းမွေးရစေဝါကင်းရှင်းသွားစေရမယ်ဆိုတဲ့ဂရိကဝတ်နဲ့2016ခုနှစ်ဇွန်လသမရရာထူးလက်ခံရယူပြီးတဲ့နောက်အသက်82နှစ်အရွယ်သမရဒူတာတေးကမွေးရစေဝါနှိမ့်နှင်းရေးကိုစတင်ခဲ့တာပါ16လကြာမွေးရစေဝါနှိမ့်နှင်းရေးဆောင်ရွက်မှုအတွင်းလူပေါင်း 4,900 ကျားတည်ဆုံးခဲ့ရပြီးလူခွင့်ရေးဆိုင်ရာအဖွဲ့တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ရဲတပ်ဖွဲ့ဟာတရားဥပဒေမဲ့တပ်ဖြတ်မှုတွေလုပ်နေတာလို့လူခွင့်ရေးအဖွဲ့တွေကစွပ်စွဲကြတာပါ16လကြာမွေးရစေဝါနှိမ့်နှင်းရေးဆောင်ရွက်ချက်တွေအတွင်းရဲတပ်ဖွဲ့ပါဝင်ဆောင်ရွက်မှုကိုနှစ်ကြိမ်တိုင်တိုင်သမရဒူတာတေးကဖယ်ရှားခဲ့ပါတယ်။မွေးရနှိမ့်နှင်းရေးတာဝန်ရှိသူတွေလက်ချက်နဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တို့ပြန်ပေးဆွဲတက်ပြတ်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတကြိမ်နောက်စေချောသက်3ရောက်ရရဆက်ဆက်တက်ပြတ်ခံရပြီးတဲ့နောက်လမ်းပေါ်ထွက်ဆန္ဒပြမှုတွေအကြီးဖြစ်ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့အောက်တိုဘာလကဒုတိယတစ်ခါထပ်ပြီးတော့ဖယ်ရှားခဲ့တာပါသမရဒူတာတေးရဲ့မူရင်နှိမ့်နှင်းမှုအပေါ်ပြည်ရင်းပြည်ပကဝေဖန်ရှုတ်ချမှုတွေကြီးထွားလာပြီမယ်လို့လဲဖိလစ်ပိုင်ပြည်သူတွေကြားမှာတော့သမရရဲ့ဆောင်ရွက်ချက်အပေါ်ကြဲကြဲပြန့်ပြန့်ထောက်ခံကြောင်းစစ်တမ်းတွေကဖော်ပြနေပါတယ်ရှင
်ရီမင်သမရဟောင်းအလီအဗ်ဒူလာဆလာနဲ့သူရဲ့မဟာမိတ်တွေကိုဟူတီသဘုံတို့ကတပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ရင်ကြံဖမှုတွေတိုးလာနေပြီးနောက်တစ်နေ့မှာပဲရီမင်နိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကအချင်းချင်းအရေးအကကုလအလုံးစုံရေးကောင်စီထံတင်ပြဖို့ရှိနေပါတယ်သမရဟောင်းဆလာအသက်ခံရတဲ့အတွက်နိုင်ငံရေးအပေါ်ကြေရိုက်မှုတွေရှိလာနိုင်တဲ့အကြောင်းကုလကိုယ်စားလှယ်ဣစမေအော့ချစ်အမက်ကပြောကြားဖို့မျှော်လင့်ရတယ်လို့ကုလပြောခွင့်ရစတီဖန်ဂျူရစ်ကသတင်းထောက်တွေကိုပြောပါရယ်2014ကဆက်လို့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်လူပေါင်း1000ကျော်တိုက်ဆုံခဲ့ရပြီဖြစ်တယ်လို့တမောင်မြတ်စွာသောအယက်သားတွေလည်းသူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးကြီးလို့အနေပါရယ်အဖြစ်ခံရဆဲဖို့ကုလအနေနဲ့ဂျာဝန်ညှိနှိုင်းပေးဖို့အစဉ်နဲ့ရှိနေပါတယ်လို့ကုလပြောခွင့်ရသူကဆိုပါရယ်အယက်သားတွေအကူအညီချဖို့အတွက်အဖြစ်ခံရဆဲဖို့ယမန်နိုင်ငံဆိုင်ရာကုလသမဂ္ဂအကြီးအကဲဂျေမီမက်ဂိုးလ်ဒရစ်ကလည်းအင်္ဂါနေ့မှာတောင်းဆိုလိုက်ပါရယ်
လက်ဗနွန်ဝန်ကြီးချုပ်ဆာအက်ထာရီရီကယာရုကနှုတ်ထွက်ထားတာကိုတရားဝင်ပေးဖြတ်လိုက်ပါတယ်။ပြည်ပနိုင်ငံရေးပါတီတွေနဲ့သဘောတူညှိနှိုင်းနိုင်ခဲ့ပြီးတဲ့နောက်မှာအခုလိုနှုတ်ထွက်မှုကိုရုပ်သိမ်းလိုက်တာပါ။အစိုးရအစီအဝေးအပြီးဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်ဟာရီရီကအခုလိုကြေညာတာဖြစ်ပြီးအစိုးရအဖွဲ့ဝင်တွေအနေနဲ့ဒေတာရင်းပဋိပက္ခရီနဲ့ကင်းကင်းနေဖို့သဘောတူခဲ့ကြကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့လကဝန်ကြီးချုပ်ဟာရီရီကယာရုကနှုတ်ထွက်မယ်လို့ဆော်ဒီအာရေဗျနိုင်ငံမှာကြေညာခဲ့ပြီးဆော်ဒီမှာပဲဆက်ပြီးတော့နေထိုင်ခဲ့တာကြောင့်အဖမ်းခံထားရသလားဆိုပြီးတော့လည်းခမန်းချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်နိုင်ငံရေးပြည်ပခအသွင်ဖြစ်ခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ Belgium, Austria နဲ့ပြည်နယ်နိုင်ငံကိုတည်တည်တပတ်အတွင်းသွားရောက်ဖို့ရှိပြီးတော့အဲ့ဒီခီးစဉ်တွင်နေတိုးတပ်ဖွဲ့အပေါ်အမေရိကန်ပြည်ထောင်စုရဲ့တမနီလိုခိုင်မာတဲ့ထောက်ခံမှုကိုအခိုင်အမာပြောကြားဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဒီကလအတော်အတွင်းသမ္မတအင်ပီရောကဝန်ကြီး Tillerson ကိုအမေ American ဖို့ထောက်လှမ်းရေးဘီရို CIA အကြီးအကဲ Mike Pompeo နဲ့စာတမ်းပေါ်စစ်စားနေတဲ့ဆိုတဲ့သတင်းထဏအတော်များများရဲ့ပြောကြားချက်ဟာအရေးစရာကိစ္စဖြစ်တယ်လို့တိလက်ဆန်ကပြောဆိုခဲ့တယ်လို့ပဲတမန် Trump ကလည်း Mr. Tillerson နိုင်နဲ့မကြခင်ကလအတွင်းအလုပ်ကထွက်တော့အောင်မဟုတ်ဘူးလို့ Twitter မှာရေးပါတယ် Mr. Tillerson ရဲ့ရာထူးနေရာမတိမငြိမ်ဖြစ်နေပြီဆိုတဲ့ထင်မြင်ယူဆချက်တွေကို NATO အဖွဲ့အတွင်းမှချုပ် Jens Stoltenberg ကတင်းနှလာနေမှာပယ်ချလိုက်ပြီးတော့ဒါအာယုံလွဲဖို့လှုံ့ဆော်ချက်သားဖြစ်တယ်လို့ပြောပါတယ
်တရုတ်နိုင်ငံရှန်တောင်းပြည်နယ်အရှေ့ပိုင်းဝိုင်ဟိုင်းမြို့ကမ်းလွန်ပင်လယ်ပြင်မှာမနေ့တနင်္လာနေ့တုန်းကတင်းမောနှင်းမြုပ်မှုကြောင့်မြန်မာတင်းမောသား9ဦးကိုကယ်တင်နိုင်ခဲ့ပေမဲ့3ဦးပျောက်ဆုံးနေတယ်လို့ကျုပ်နိုင်ငံပိုင်းရှင်ဝါသတင်းကဖော်ပြပါတယ်။ရှန်ဟိုင်းတင်းမောကတောင်ကိုရီးယားနိုင်ငံဘူဆန်ကနေကျုပ်နိုင်ငံရှန်တောင်းပြည်နယ်ရန်တိုင်းကိုခုံမောင်းလာတဲ့ခီးစဉ်အတွင်းလေပြင်းကြောင့်နှင်းမြုပ်ခဲ့တာလို့လည်းသတင်းမှာဖော်ပြပါတယ်။တင်မောပေါ်မှာမြန်မာတင်မောသား10ဦးလိုက်ပါလာခဲ့တာပါတရုတ်ရစ်တပ်နဲ့ပုဂ္ဂလိကပိုင်တင်မောတွေကနေတင်မောသား9ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့လို့3ဦးကတော့ပျောက်ဆုံးနေသေးဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်တမ်းကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရခိုင်မြောက်ပိုင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့နေရာတွေကလူအခွင့်ရေးအခြေအနေတွေကိုအသေးအကြာစောင့်ကြည့်ကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ဖို့ဆိုတာမဖြစ်သင့်ဘူးလို့ကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးကပြောလိုက်ပါတယ်ရခိုင်မြောက်ပိုင်းပြည်ပခါအတွင်းကလူအခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာတန်အမတ်ကြီးကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအစည်းအဝေးဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့ဆွတ်ဆွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ခက်လိမ့်မယ်လို့ပဲသတိပေးသွားပါတယ်။ဒီအစည်းအဝေးသတင်းကိုတော့စောင့်ကြည့်သတင်းယူနေတဲ့ကိုသားမျိုးကပြောပြပေးမှာပါရှင်
။မြမအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်းဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူခွင့်ကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူတို့ကြုံနေရတဲ့အခြေတဲတွေအပြင်ဒုက္ခသည်တွေနေရာပြောင်းရေးကိစ္စတွေကိုပါကုလသမဂ္ဂကြီးတန်းအရာရှိတွေနဲ့ဖွဲ့ဝင်နိုင်ငံကိုယ်စားတွေကဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကဒီကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်လက်စုဆောင်ရေးဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လပ်လပ်တွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ကလူခွင့်အခြေအနေတွေပေါ်စိုးရိမ်မကင်းဖြစ်နေကြတာတွေ့ရပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တိကျလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေတွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကပြောပါတယ်။အကြမ်းဖက်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူခွင့်အခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံစွာနဲ့ဒုံသိက္ခာရှိရှိပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူခွင့်ရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးစရာဒီအဖြစ်အပျက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြေရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါးခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းပဲရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်အပျက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂအထူးထွေညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်။ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆေးရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရူရင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူအတိုင်းဝိုင်းအနေနဲ့သူတို့ကသူတို့တတ်မှတ်ခေါ်ဝေါ်တဲ့ရူရင်ဂျာဆိုတဲ့နာမည်ကိုပါတုံးတုံးခွင့်မပေးတာဟာအင်တန်လူကျင့်ဝတ်မညီတဲ့ရှက်ဖွဲ့ကိစ္စဖြစ်တယ်လို့လည်းလူခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချက်အလက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မတ်ဆူကီဒရူစမန်နဲ့ဒီလိမ္မာဆိုင်ရာကြံဖတ်မှုနဲ့ပတ်သက်လဲကုလသမဂ္ဂအထူးကိုယ်စားလှယ်တို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရူဟင်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရူဟင်ဂျာဒုက္ခသည်တွေလူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြခဲ့ပါတယ်မြန်မာတာဝန်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှိမ့်နိုင်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်နှစ်နိုင်ငံကြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်ဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာတာဝန်ကြီးကတုံ့ပြန်ပါတယ်။ဒါပေမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကိုပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူဟာဆွဲပြောနေရဆိုပြီးတော့ခြေပပါတယ်။မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အခြေအနေတွေဟာပိုဆိုးမယ်ဆိုတာကိုလည်းတာဝန်ကြီးကသတိပေးခဲ့ပါတယ
်။ In the course of simple social interviews people will say what they wanted to believe
လူတွေကိုတွေ့ဆုံမင်းမြန်ထားရမှာလူတွေကသူတို့ထင်တာတွေနဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်အ ခိုင်မာထောက်ထားမရှိတဲ့စွပ်စွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ချင်းနမငူသုံးသပ်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ
်ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတွားရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အခြေအနေတွေကိုလုံးဝဆန်းစစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါတယ်ဒါပေမဲ့လို့ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါတယ်ရိုဟင်ဂျာတွေအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစတဲ့အခြေအနေတွေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကငြင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
် Given all of this can anyone
ကျွန်တော်တို့ပြည်ချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အားဖြင့်တရားရုံးတစ်ခုကနေနောက်ဆုံးဆုံးဖြတ်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာစိုးရိမ်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်တွယ်ရဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆင်းရဲဘက်မှာဆွေးနွေးခဲ့ပါတယ်မြန်မာအင်းကြီးချင်းတရုတ်နိုင်ငံကတော့ချင်းနီရီနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တွေကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အခြေအနေကိုလည်းသူတို့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့အနေနဲ့အစိုးပြုချက်3ရက်နှစ်ဖက်ဆူရကိုစူပြုထားတယ်လို့ဆိုပါတယ်။အခုဒီကျင်းပနေတဲ့လူခွင့်ရဲ့ထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားဆုံးဖြတ်ချက်တည်းရထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။ကိုသားညိုစူစီတင်ပြခဲ့တာပါရှင်။တစ်ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီဒေသမှာလူခွင့်ရဲ့ချိုးဖောက်မှုတွေမရှိဘူးဆိုတာပြတ်တရားရောက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတူကပြောပါရယ်။ရခိုင်ပြည်နယ်မှာလူခွင့်ရဲ့ချိုးဖောက်မှုတွေတကယ်ရှိမရှိအသေးချာလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကဒီကနေ့ပြောဆိုလိုက်တဲ့ပေါ်တုတ်ပြန်ပြောဆိုလိုက်တာပါ။ဒါပေမဲ့လူခွင့်ရေးအတွက်အမှခံချက်ရှိမဲ့အစိုးရရန်နေရာတွေမရှိဘူးဆိုရင်ရခိုင်ပြည်နယ်မှာနောက်ထပ်အကြမ်းဖက်မှုတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်ရေးအဖွဲ့ကထောက်ပြကြပါတယ်။ဒီအကြောင်းပြေစုံကိုကုညံဝင်းအောင်ကတင်ပြမှာပါရှင်။
ရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေတကယ်ရှိမရှိဆိုတာအသေးစားလေ့လာစောင့်ကြည့်နိုင်တဲ့အခြေအနေမျိုးမရှိဘဲနဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရခိုင်ပြည်နယ်ထဲပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇိုင်ယက်အယ်ဟူစိန်ကဂျနီဗာမြို့မှာဒီကနေ့ကျင်းပတဲ့လူအခွင့်အရေးကောင်စီအထူးအစည်းအဝေးပွဲမှာပြောကြားသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒေသခံမွတ်စလင်တွေကိုပြန်လည်လက်ခံရေးလှုပ်ဆောင်နေတာဟာအဲ့ဒီရခိုင်ဒေသမှာလူအခွင့်အရေးချိုးဖောက်မှုတွေမရှိဘူးဆိုတာပြသရာရောက်တယ်လို့ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးဆောင်ရွက်နေတဲ့လူဝင်မှုကြီးကြပ်ရေးလူမှုဝန်ထမ်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်မြန်မာနိုင်ငံကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတယ်ဒီရခိုင်မြောက်ပိုင်းကလူတွေအဲ့တော့ဒီနိုင်ငံမှာနေသွားတဲ့လူတွေကိုဆိုရင်ပြန်လည်ခံဖို့တာဝန်ရှိရဲဒါကြောင့်မလို့ပြန်လည်ခံဖို့ချက်ချင်းပဲဆုံးဖြတ်တယ်ပြန်လည်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ်အဲ့တော့လုပ်နေတာလည်းနှစ်နိုင်ငံသဘောတူ agreement လည်းရပြီးပြီအကောင့်ထဲဖော်တာကြီးလည်းစနေပြီဆိုတော့အခုဘာဖွင့်ရေးမှချုပ်ပေါက်တာမရှိဘူးလေဦးထွက်သွားတယ်ပြန်ခေါ်ပြန်လက်ခံတယ်လေနောက်တော့သဘောတူချက်ထဲမှာလည်းအဖွင့်ရေးတွေအားလုံးကိုပေးလို့ရနိုင်တဲ့ဟိုသဘောတူချက်တွေအကုန်ပါပြီးသားလေဆိုတော့လက်ခံမှုတဲ့စခန်းတွေအဟောင်းတွေလည်းရှိတယ်အခုအစ်စ်ထပ်လုပ်တာလည်းရှိတယ်ဒီကုန်းလားလာရင်တနေရာတောင်ပြိုလက်ဝဲဒါပြောပြီးပြီရေလန်းလာရင်ငခူရငခူရရောတောင်ပြိုလက်ဝဲရောမှာအဆောက်အဦတွေပြုပြင်ခြင်းအစ်စ်တီခေါက်ချင်းများကိုဆောင်ရွက်နေတယ
်ရခိုင်ဒေသမှာရင်းညာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာခြားထားပြီးုံနဲ့မလွန်လောက်သေးပဲရေရှည်မှာအကြမ်းဖက်မှုတွေပြန်ပေါ်မလာနိုင်အောင်လူအခွင့်အရေးချိုးဖောက်မှုရှိမရှိဆိုတဲ့စောင့်ကြည့်လေ့လာအရေးယူနိုင်မဲ့ရန်နေရာမျိုးရှိဖို့လိုတယ်လို့ညီမချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။နေနေဒေသအတွင်းမှာတရားဥပဒေစိုးမိုးရေးလူခွေကာကွယ်စောင့်ရှောက်ရေးနဲ့ပတ်သက်တဲ့ရန်နေရာတွေကိုမထူထောင်နိုင်လို့ရှိရင်ဒုက္ခသည်တွေပဲဖြစ်ဖြစ်ဒေသခံတွေပဲဖြစ်ဖြစ်ဘယ်တော့မှလုံခြုံမှုခံစားနိုင်မှာမဟုတ်ဘူး။လုံခြုံမှုမရှိဘူးခံစားလို့ရှိရင်လည်းကျွန်တော်တို့ခုနလိုအရင်တော့ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကကျွန်တော်တို့အချိန်လေးထပြီးတော့ဖြစ်လာနိုင်တယ်နောက်ဆက်ကြိမ်ဆက်ပြီးတော့လို့ရချွရဆက်ပြေးကြမှာပဲအဲဒီတော့ဇာယီသူ့မိရိုက်တလို့ပြန်ခေါ်လိုက်ပြန်ပြီးတော့တည်ငြိမ်အောင်မလုပ်နိုင်လို့ပြန်သွားလိုက်ဆိုရင်တိုင်းပြည်လည်းနာတယ်လို့နိုင်ငံတကာကအဲဒီပုံမှာဒီကိစ္စကြောင့်လူခွေရှုတော့ကနေဝေဖန်မှုတွေပို့ပြီးတော့များလာနိုင်တယ
်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စမှာရခိုင်ပြည်နယ်ထဲမှာအမှန်တကယ်နေထိုင်ခဲ့ဘူးတဲ့ဆိုတော့အထောက်အထားပြန်လည်အစီအစစ်မှုတွေပါဝင်နေပြီးထွက်ပြေးနေရသူတွေအနေနဲ့ဒီလိုအထောက်အထားတွေပြသနိုင်ဖို့ခက်ခဲနေတာကြောင့် Daha letri majabulo lukunye consima, we van pioso nijaraba. Dija boma, wunyi toda, winya ega, kulu, tomyamare.
Good jolly day, ham you are. Lune lavomia, attacha janiare, sagari penny, one or dima criteria for eligibility, swale, ati lene, popian habi, nenangare, the bodu habi, visro, adi haria, at the grand solution, todo lulu leave penny, polo.
ညီမအစိုးရအနေနဲ့ရခိုင်ပြည်နယ်တွင်းကသတင်းတွေကိုအချိန်နှိမ်မှန်အတိုင်းအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာနိုင်ငံတကာကဝေဖန်မှုတွေအတီးတီးစတွင်မှလူခွေချိုးဖောက်မှုတွေဖြစ်နေတယ်ဒေတာခံတည်သူတွေပေါ်မှာအကြမ်းဖက်မှုနဲ့ခွဲခြားပြနေမှုတွေနှစ်ရက်တစ်ချက်မှုတွေဖြစ်နေတယ်ဆိုရဲအကြောင်းအရာကိုဝေဖန်တာဖြစ်ပါတယ်အဲ့တော့အဲ့ဒီဝေဖန်မှုကိုကျွန်တော်တို့အကောင်းဆုံးဖြေရှင်
ပြန်လဲပြီးတော့တက်တည်ပြနိုင်မှုလို့အပ်ပါတယ်။ဇနီဘာလူအခွင့်အရေးကောင်စီအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာသားအမကြီးကတော့ဒုက္ခသည်တွေပြန်လဲလက်ခံရေးအစီအစဉ်ဆောင်ရွက်နေတာတွေကိုရှင်းပြခဲ့တယ်လို့အထောက်အထားအခိုင်အမာမရှိတဲ့စုစွဲချက်တွေကြောင့်အခြေအနေတွေပေါ်အမှန်တိုင်းသုံးသပ်နိုင်မှုခက်ခဲလိမ့်မယ်လို့သတိပေးတုံ့ပြန်ခဲ့ပါတယ်ခင်ဗျာ။ကိုညာဝေယမရှင်
နေရာစွန့်ခွာထွက်ပြေးသူတွေကိုပြန်လဲလက်ခံစည်းစေဖို့ဝန်ကြီးဌာနသုံးခုနဲ့ရခိုင်အစိုးရအဖွဲ့တို့ပူးပေါင်းပါဝင်တဲ့စစ်စစ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လာတဲ့အခါစစ်စစ်လက်ခံဖို့အတွက်စစ်စစ်ရေးအဖွဲ့ဖွဲ့တာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူကပြောပါတယ်။ဘယ်ဝန်ကြီးဌာနတွေပါဝင်ပြီး
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ချင်းပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်စွေက VOA ကိုအခုလိုပြောပါတယ
်။ပြည်နယ်အစိုးရရေးဒီမှာဟိုပြည်နယ်အစိုးရကိုယ်စားလှယ်အဓိကတော့ဒီလဝကပေါ့လဝကရေးညီမြန်မာနောက်ခဏဒီနေကြတော့ရေးအဲ့ဒါရေးဒီဖွဲ့ရောက်ကြအဓိကတော့ညီမြန်မာမျိုးကလက်ခံမှာပေါ့။နိုင်ငံရေးဝန်ကြီးဌာနနဲ့ပူးပေါင်းလဲဆိုတော့နိုင်ငံရေးဝန်ကြီးဌာနကတော့ခုနပြောတဲ့ဒုတိယချက်လက်တွေကိုပေးပြီးတော့ဖြည့်တာလို့ဒုတိယနိုင်ငံနဲ့ဆက်ဆံပြီးတော့လုပ်တာပိုင်းရတော့
ဘင်္ဂလားဒေ့ရှ်ဘက်ကပြည်နာသူတွေဟာဩဂတ်လ25ရက်နေ့နောက်ပိုင်းထွက်သွားကြသူတွေဖြစ်တယ်ဆိုတာကိုစစ်ဆေးဖို့အခုလိုဝန်ကြီးဌာန3ခုနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ပါဝင်တဲ့စစ်စည်ရေးအဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးတမောင်စွေကပြောပါတယ
်။ဒီကရေကကျွန်တော်တို့ကပြန်လည်လက်ခံတဲ့အားတွေကို1992 93မှာလုပ်ခဲ့တဲ့ဒီပုံစံတိုင်းပဲအခြေခံပြီးကျွန်တော်လက်ခံလက်ခံတဲ့ကမှာအဲ့ဒီမှာပါဝင်တဲ့ချက်တွေကတော့ဒီနေရာမှာနေထိုင်တဲ့သူတွေပြရမယ်။ထပ်ပါတော့ကျွန်တော်လက်ခံတဲ့အခါမှာလေပြောတဲ့ဒီဩဂတ်စ25ရက်နေ့စိုက်ခိုင်းမှုဖြစ်စဉ်ကြောင့်ထပ်ပါသွားတဲ့လူတွေလည်းပြရမယ်။အဲ့ဒါမတိုင်ခင်တော့လူတွေကိုကျွန်တော်လက်ခံမှာမဟုတ်ဘူး။အဲ့ဒီချက်လက်နဲ့ပတ်သက်လို့စီစဉ်ရမှာပေါ့ကျွန်တော်တို
့အခုလိုဘင်္ဂလားဒေ့ရှ်ဘက်ကပြည်နာသူတွေကိုလက်ခံတဲ့နေရာမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချတာရေးဖွံ့ဖြိုးရေးကော်မတီ UEHRD ရဲ့ကုကဲမှုအောက်ကနေဆောင်ရွက်သွားကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကနေရဆွန်ကကြားတဲ့ဒုက္ခတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံငွေကြေးဝန်ကြီးမစ္စတာအဘူဟဆန်မမူအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြောင်စုဝန်ကြီးဦးကျော်တင့်ဆွေတို့တွင်ပါလကတနိုင်ငံသဘောတူညီချက်တွေကိုလက်မဲ့ရေးထိုးခဲ့ကြတာပါလက်ရှိမှာတော့ပြည်လာခြင်းနဲ့ဒုက္ခတွေပြန်လာနိုင်ဖို့နိုင်ငံကြေးဝန်ကြီးဌာနဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရှောက်လက်ပုံစံတွေပို့ထားပါဗျာ
သဘောတူညီချက်မှာလည်းဒီဖြည့်စစ်ပြီးတော့လက်ခံမယ်ဆိုတာကိုသဘောတူသားပြီးဖြစ်ပါတယ်အဲ့တော့ဖြည့်စစ်ဖို့အတွက်ကိုကျွန်တော်ကတို့ရဲ့ကိုယ်ရေးဆက်လက်တွေနဲ့ပုံစံလေးရှိတာပေါ့ဒီပုံစံမျိုးကြိုတင်ပြီးတော့ပြည့်ရမှာဖြစ်ပါတယ်အဲ့တော့နိုင်ငံခြားရေးဝန်ဌာနကတော့ဒါကိုတာဝန်ယူပြီးတော့ဒီကြိုပြီးတော့ဒါပို့ထားပေးပါတယ်ဒီဥစားလေးကိုဟိုဒီကပြောင်းဝင်လာမဲ့သူတွေကပြည့်ရမှာဖြစ်ပါတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုလက်ခံဖို့အတွက်တောင်ပြိုလက်ဝဲနဲ့ငခုရဲကြေးရွာတွေကလက်ခံရေးစကန်တွေမှာအဆောက်အဦတွေကိုစောက်လုပ်နေပါတယ်ဒါမဲ့တည်င်းပတ်နှစ်ပတ်လောက်အတွင်းမှာတော့ဟိန္ဒူဘာသာဝင်တွေကိုစတင်လက်ခံသွားမယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲစစ်တွေမျိုးက IDB စကန်တွေမှာခိုးလုံခဲ့တဲ့ဟိန္ဒူဘာသာဝင်အားလုံးနှိပါးကိုနေရဲမောင်းတော့ခရင်ဘက်ကိုတက်ဆိုင်ရကပြန်ပိုးနိုင်ခဲ့ပြီလို့အစိုးရထုတ်သတင်းစာတွေထဲမှာ ဖော်ပြထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနေရပြန်နိုင်ရေးနိုင်ငံတာဝန်ရှိသူတွေညှိနှိုင်းနေချိန်မှာပဲဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိုရေးအချက်အလက်တွေကိုကုလသမဂ္ဂအကူအညီနဲ့အတူစတင်ကောက်ယူစုဆောင်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ကဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံတို့ပူးပေါင်းပြီးအချက်အလက်တွေစုဆောင်နေကြတာပါပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတယ်မဆုမကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်အခုရပိုင်းနေမှာတော့ဘင်္ဂလားနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့မိသားစုဥယေစရင်မူရင်းနေရစတဲ့အချက်အလက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့ပူးပေါင်းပြီးစရင်တွေကောက်ခံနေတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကပြောပါတယ်မိသားစုလိုက်မှတ်တမ်းတပ်ပုံရိုက်ပြီးတော့ကြားမကလေးဥယေစရင်ကောက်ယူပါတယ်လို့မိသားစု17ဦးနဲ့အတူဘင်္ဂလားဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမိုဟာမက်ရူဇီလို့ခေါ်တဲ့ဥမ္မောင်ပေါင်းကအချက်အလက်ကောက်ခံနေတဲ့အခြေအနေကိုရှင်းပြပါတယ
်။ကိုရောစီစစ်နေတာဒီမှာကြီးတဲ့လူတွေကိုစီစစ်နေတာကကိုရောက UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတာနဲ့နှစ်ခုပွင့်တာရယ်နှစ်ခုသလုံးတကူက UNHCR ကဘောင်းနဲ့ကိုရောဒီမှာမိသားစုလိုက်တဲ့ပြည်လိုက်တဲ့တဲ့ပြည်လိုက်ပြီးတော့အဲ့ဒီလူတွေမိသားစုတဲ့မှာလူပဏာရလို့ရှိတယ်လေဗလန်ရောမမဆေရောဒေါက်တာပနာရောအဲ့ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂကောင်းနေရကဒီအစင်နယ်ရီဂျစ်တာအဘူတီကောင်းနေရတော့
ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာကဘာလူခါလီဒုက္ခသည်စခန်းဘက်မှာလဲညမပြည်ပတ်ချံနေထိုင်ခဲ့တဲ့မူလနေရရင်းလိပ်စာမိသားစုလူဦးရေစရင်းတွေကို UNHCR နဲ့ဘင်္ဂလားတာဝန်ရှိတဲ့သူတွေဘက်ကအခုထက်ထိကောက်ခံစရင်းယူနေတော့မယ်လို့ဘာလူခါလီစခန်းနေဒုက္ခသည်ကိုမျိုးတန်ကပြောပါတယ
်ဒီလိုဆိုဒီမှာသူတို့လုံနေတာတော့အများကြီးပဲဘင်္ဂလားဒေ့ရှ်ဆရာမေပြီးတော့ကုလသမဂ္ဂကနားရဒီမှာစီစစ်နေလို့ရှိပါတယ်မိသားစုမှစီစဉ်စီစစ်တာကိုကြားရတယ်မိသားစုဝင်တွေရဲ့နာမည်ပြီးတော့အသက်ပြီးတော့အဲမော်လာမေယာမြန်မာနိုင်ငံနဲ့တိုင်ပြည်နဲ့အဲ့လိုမျိုးပါလေအဲ့လိုမျိုးစီစစ်တာကိုကြားရ
ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတွာလာရေးစီကံတင်ချက်ပြီးတော့တင်းချီတဲ့ဒုက္ခသည်တွေဟာအုပ်စုလိုက်နေထိုင်ကြရတဲ့အတွက်ရာသီဥတုဒဏ်နေရာထိုင်ခင်းကျက်တဲမှုတွေနဲ့အတူကလေးငယ်တွေမှလည်းရောဂါပိုးရခံစားနေရတာတွေရှိတဲ့အတွက်မိမိတို့ရဲ့နေရရင်းကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေမိုဟာမက်ဇူဝစ်ကပြောပါတယ
်ဒီမှာအခက်အခဲရှိတာကနော်ဒီမှာလူတွေကကလေးတွေပါတယ်မှာရောဂါအများမျိုးဖြစ်နေပါတယ်အဲ့ဒီမှာရှိတဲ့လူတွေဘာလို့ကလေးမှာကလေးအကိုရောဂါအများမျိုးရှိတဲ့လူတွေကသားများတွေအဲ့ဒီမှာဘာလို့ကလေးရှိတယ်နောက်တစ်ခုရှိတယ်ဒါဆိုသင်္ဟာလီတစ်ခုရှိတယ်ပွင့်တာတွေဒီမှာလူတွေကအများကြီးပဲဒီမှာနော်သမီးတွေတော့ကျွန်တော်မနေချင်ဘူးဘာကြောင့်လဲဆိုတော့ဒီမှာရှိတဲ့လူကသားများတွေအဲ့ဒါကိုလို့ကျွန်တော်လမ်းကနေတော်လို့မရဘူးတစ်ချက်နဲ့အကိုပြန်လို့မရဘူးလူကခဲတယ်ဒီမှာအဲ့ဒါကြောင့်တော့ကျွန်တော်အကိုပြင်ချင်တယ်ကျွန်တော်နေရာကိုကျွန်တော်ကူမူလာနေရာကိုကူနေရာကိုကူအကိုပြင်ချင်တယ
်ဒါပေမဲ့လို့ဗမာပြည်ကိုပြန်လာကြမယ်မွတ်စလင်ဒုက္ခသည်တွေကိုသူတို့နေရရင်မပြန်ခင်အစိုးရကယ်ဆယ်ရေးစခန်းတွေမှာနေရာချထားပေးပြီး NVC ကတ်လိုကတ်တွေကိုကင်ဆောင်ခိုင်းမဲ့အနေထားကိုတော့ဒုက္ခသည်တွေဘက်ကမလိုလားဘူးလို့လည်းဥမ္မာမောင်ကဆက်ပြောပါတယ
်အခုကြည့်တာကျွန်တော်မူလာနေရာမှာပထမဆုံးနေရာချပေးရမှာအဲ့ဒီ gas station ဆိုပြီးတော့သူတို့ကျွန်မလည်းနေရမယ်ဆိုပြီးတော့ပြောကြတယ်ကျွန်တော်ချရတယ်အဲ့ဒီတဲမှာရှိတဲ့လူတွေကို NVC တို့ဘာတော့ငုံငုံကိုတော့အပင်တော့ကမပြေဘူးငါချကွမပြေဘူးအဲ့ဒီသူကလောလောကင်ကွမ်းလည်းမပြေဘူးမမဆူတော့ခါကပြောတာက NBC သူပြီးတော့သူတို့ကင်ဆိုရမယ်သူပြီးတော့ပညာတတ်ကရှိပါတယ်အဲ့ဒါကိုကျွန်တော်ကလိုမခင်ကွာပါတယ
်ဘာလူခါလီစခန်းနေဒုက္ခတဲ့ကိုမျိုးတန်ကလည်းဒုက္ခတဲ့စခန်းတွေနဲ့နေလာချရတာဩဂုတ်လကလေးကဆိုရင်လာနေချီကြာမြင့်လာပြီဖြစ်လို့အမြန်ဆုံးပြန်လို့ပြီမဲ့ခိုင်မာတဲ့အာမခံချက်နဲ့လုံခြုံရေးတာဝန်ယူပေးဖို့လိုတယ်လို့ပြောပါတယ်
ကျွန်တော်တို့ပြန်ဖို့ကြိုးစားပါတယ်ဒါကြလေကျွန်တော်မူလနေရာမှာကျွန်တော်ပြင်ချင်ပါတယ်ပြင်တွားချင်ပါတယ်ကျွန်တော်မြန်မာပြည်ကိုလေပြင်တွားလို့ချင်းလို့ဆိုပြီးတော့အလို့သားကိုဆက်ဆင်နိုင်ပြီးတော့ကျွန်တော်ကအမေကန်ဆက်ပြင်းနေစီကျွန်တော်ပြင်ဖို့အဆင်ပြေချင်ပါတယ်
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အင်းနီနာချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးတိမ်းရှောင်နေကြပြီးအခုချိန်အထိလည်းအတုံးလိုက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောတူညီချက်တွေအရဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိုလည်းစီစဉ်နေကြပြီဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်း၌ရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဝင်ငွေကွန်ကောက်ခံရေးပြောင်းလဲနဲ့ပတ်သက်လို့ဥပဒေပြေအောင်ပွဲတက်ကိုဆင်နွှဲလိုက်နိုင်တာကြောင့်ဒီသတင်းပတ်အစားဟာသမ္မတဒေါ်နယ်ထရန့်အတွက်ပေါ်ကြွားစရာသတင်းပတ်ဖြစ်ခဲ့ပါလေ။ဒါပေမဲ့လည်းရေကောက်ပွဲမှာရုရှားရဲ့စွပ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုတော့ခုခံခြေပနေရဆဲဖြစ်ပါလေ
။ The Tax Cuts and Jobs Act as amended is passed.
သမ္မတထွန်းရဲ့စီးပွားရေးအစီအစဉ်တွေရဲ့အခြေခံဝင်ငွေကွန်ကောက်ခံရေးပြောင်းလဲမဲ့ဥပဒေချမ်းကိုပြီးခဲ့တဲ့စနေနေ့မှာထည့်လွှတ်တော်ကတည်ပြုလိုက်ပါလေ။ဒီလိုဒီမပြုခင်နိုင်ပိုင်းကပဲထရန့်သမ္မတမဖြစ်ခင်ရုရှားနဲ့ဆက်သွယ်ခဲ့တာနေနဲ့ပတ်သက်လို့ FBI ကိုလိမ်ညာခဲ့တဲ့အတွက်ပြစ်ရှိတဲ့အကြောင်းသမ္မတထရန့်ရဲ့မျိုးသားလုံခြုံရေးဆိုင်ရာဂျန်ဘေးရရှိအောင်မိုက်ကယ်ဖလင်းကဝန်ခံလိုက်ပါတယ်ဒီမိုကရေစီအောက်လွှတ်တော်မှအရန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် The Russians had just helped Donald Trump in the presidential election.
Donald Trump ကိုသမ္မတဖြစ်လာအောင်ရုရှားကကူညီခဲ့ပါတယ်နောက်ချက်ချင်းဆိုသလိုရွေးကောက်ပွဲမှာဝင်ဆွတ်ဖတ်ခဲ့တဲ့အတွက်ရုရှားပေါ်သမ္မတဟောင်းအိုဘားမားကအရေးယူတန်းခတ်ခဲ့ပါတယ်သမ္မတထရန့်ရဲ့ထိတ်ဆုံးမိုက်လူတွေတဲက Flint တို့လိုလူတွေကိုယ်တိုင်ကရုရှားကိုကျွန်တော်တို့မဲဆွယ်တာတွေကိုကူညီတဲ့အတွက်ခမားတို့ကိုအရေးယူတယ်ဒါကိုအရေးတည်ယူမတုံ့ပြန်ပါနဲ့ကျွန်တော်တို့ဘာသာကျွန်တော်တို့ကင်တွယ်သွားပါမယ်ဆိုပြီးလိန်ညာခဲ့တာပ
ါသမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေကတော့ Michael Flynn အပြစ်ရှိကြောင်းဝန်ခံတာကတခြားသူတွေနဲ့မပတ်သက်ဘဲသူ့အတွက်ပဲသူဝန်ခံသွားတာလို့ပြောဆိုနေပါတယ်ရုရှားနဲ့ပတ်သက်လို့သမ္မတထရန့်ရဲ့အဓိကဖြေရှင်းပြောဆိုချက်တွေပြောင်းလဲမသွားဘူးဆိုပြီးခြေပပြောဆိုနေတာပါသမ္မတထရန့်ကိုယ်တိုင်ကလည်းခုလိုပြောဆိုနေပါတယ
် What has been shown is no
ဒီတော့ပြနေတာကရုရှားနဲ့ပူးပေါင်းကြံစည်မှုမရှိဘူးဆိုတာပါလုံးဝပူးပေါင်းခဲ့တာမျိုးမရှိဘူးဆိုတာပြသတဲ့အတွက်ကျွန်တော်တို့တိတ်ကိုဝမ်းတာပါတယ
်အမျိုးသားလူကြိုးရေးဆိုင်ရာဂျန်ဘေးရာရှိအောင်မိုက်ကယ်ဖလင်းဟာသမ္မတထရန့်ရဲ့မင်းဆက်ဝဲကာလနဲ့နောက်ပိုင်းတွေမှာအတွင်စီးမှာရှိနေခဲ့တဲ့သူပါအခုမေးရမယ်မေကွန်းကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတရဲ့အတွင်းစီးမှာနေခဲ့တဲ့မိုက်ကယ်ဖလင်းကဘလို့သတင်းချက်လက်တွေပေးမလဲဆိုတာပါအမေရိကန်ရှေ့နေကျော်မိုက်ကယ်မူကဆေးကတော့ ABC ရုပ်သံကိုခုလိုပြောပါလေ
A lot of the heavy breathing and a lot
ဆေးလုံရှားပြီးအကြီးကျယ်ရှောက်ခံမှန်းနေတာမျိုးတွေကလက်တွေ့မကျပါဘူးအပြစ်ရှိကြောင်းဝန်ခံလိုက်တဲ့ကိစ္စမှာနောက်ထပ်အချက်လက်တွေအများကြီးထပ်ထွက်လာမဲ့သဘောမျိုးတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်
ဒီမိုကရေစီအောင်လွှတ်တော်မှာရန်ရှရစ်ကတော့ ABC ရုပ်သံကိုခုလိုပြောပါလေ
I do believe that he will
play အပြစ်ရှိတာကဆိုးရတဲ့ကတခြားသူတွေလည်းကြံရပါဆိုတာမျိုးထွက်လာမယ်လို့ကျွန်တော်တော့ယုံပါတယ်အဆုံးစုံမှာသမ္မတနဲ့ပါညှိလာမလားဒါတော့ကျွန်တော်သေချာမသိသေးပါဘူ
းရုရှားရေးစုံစမ်းမှုတွေဆက်လုပ်နေချိန်မှာသမ္မတထရန့်ကတော့ဥပဒေဖြစ်ဖို့ခြေတလှမ်းနှီးလာပြီဖြစ်တဲ့ဝင်ငွေကွန်လျှော့ချရေးကိစ္စကိုအောင်မြင်ဆက်ပြီးတော့စောနေပါလေ
လူတွေကအခုနေအများကြီးလျှော့ပြီးပေးရမယ်ဆိုတော့တိတ်ကိုပျော်ကြမှာပါဒါကဒီတိုင်းပြည်မှာလိုအပ်နေတဲ့ကိစ္စပါ
ဝင်ငွေတွင်ကောက်ခံမှုပြောင်းလဲရေးကိစ္စမှာထဲလွတ်တော်နဲ့အောက်လွတ်တော်ဒီပြလိုက်တဲ့ဥပဒေကြမ်းတွေတစ်ခုနဲ့တစ်ခုမတူသေးပါဘူးဒါကြောင့်လည်းလွတ်တော်နဲ့ဆလုံးကသဘောတူဒီပြနိုင်မယ့်ဥပဒေတရက်ကို Republican အမတ်တွေညှိနှိုင်းရေးဆွဲရပါလိမ့်မယ်ဒီခွန်ကောက်ခံမှုပြောင်းလဲတဲ့ဥပဒေကြောင့်အမေရိကန်ရဲ့ဗန္ဓာရေးအကောင့်လာပြီးစီးပွားရေးတိုးတက်လာပါမယ်လို့Republican ဘက်ကကြီးပေးထားပါလေဒီမိုကရက်တစ်ဘက်ကတော့ဒီဥပဒေဟာချမ်းသာတဲ့အတိုင်းဝိုင်းကိုပဲအကျိုးဖြစ်ထွန်းပြီးလူလက်တန်းစားတွေထိနာစေမှာဖြစ်သလိုအမေရိကန်ပြည်ထောင်စုရဲ့မျိုးသားချင်းကြီးလက်ရှိတန်ပေါင်းထရီလီယံ20ကနေထပ်တိုးဝယ်ဖြစ်သွားလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့သောရရှင်တွေစောင့်မြော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုသားညုံနဲ့ထုတ်လုပ်သူမှတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့တဏ္ဍာရီခြေလှမ်းဖြစ်ပါတယ်ဒီအာဏာရ NLD ပါတီနဲ့တရုတ်ကွန်မြူနတီပါတီအကြားမှာပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေဟာပိုပြီးတော့တိုးမြင့်ဖို့ဆိုပြီးတော့နိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွေမှာတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်းကြီးချင်းအာဏာရပါတီနှစ်ခုကြားမှာဆက်ဆံရေးပိုပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စေမယ်လို့တော့မျှော်လင့်ရပါတယ်။ကွန်မြူနစ်မဟုတ်တဲ့အင်းကြီးချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားလာတဲ့ဒီတရုတ်နိုင်ငံရဲ့တဏ္ဍာရေးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေဘလို့ထင်မြင်ယူဆပါလဲ။ဒီကြောင့်ကိုအခုဒီအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ကျွန်တော်အဓိကပါဝင်ပင်တိုင်းဆွေးနွေးပေးတဲ့ပုဂ္ဂိုလ်ဒေါက်တာရံမျိုးသိန်းတဦးကတော့ကျွန်တော်တို့လီလိုက်ပေါ်ရောက်နေပါပြီ။ဒါပြင်နောက်ကျွန်တော်ဒီအရင်ပြည်သူ့တော်ကုစလေဟောင်းဖြစ်တဲ့ရှမ်းပြည်နယ်ကဦးရထွန်းလိုက်ဖိတ်ခေါ်ထားပါရယ်အဲနှစ်ခုလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရယ်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပဲတရုတ်နိုင်ငံကတကယ်တမ်းပြောရင်ဒီကွန်မြူနစ်ပါတီမဟုတ်တဲ့အင်းကြီးချင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့အတွက်သူစူးစမ်းလာတယ်အရင်ဆုံးကလည်းကြက်ခိုင်ပါတီနဲ့အာနာယပါတီနဲ့သူတို့ဆက်ဆံရေးတိုးမြှင့်တာတွေရှိပါတယ်အခုက NLD ပါတီနဲ့ပေါ့နော်ဒါပေမဲ့ချိန်ထဲမှာပဲတရုတ်နိုင်ငံရဲ့မူဝါဒအရသူတို့ကတောက်လျှောက်သူတို့ရဲ့ပြောနေတာကဒီတခြားနိုင်ငံပြည်တွေရဲ့ဝင်ဆွတ်ဖူးဆိုတဲ့ဟာလဲသူတို့မှရှိထားတဲ့အခါကျတော့ခုဒီတရုတ်နိုင်ငံရဲ့ခြေလှမ်းတန်တမာကြီးခြေလှမ်းနဲ့ပတ်သက်လို့ကိုရိုင်မျိုးသိမ့်ဘလူးများတုံ့တက်မိပါလဲခင်ဗျမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့အ
ဲကျွန်တော်မြင်တော့ဒီလက်ရှိပေါ့လေဒီသမရဦးတင်ကျော်နဲ့နိုင်ငံတော်အတိုင်းအမြာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပြည်ပြည်သူသမရနိုင်ငံအနေနဲ့ပေါ့လေဒီမြန်မာနိုင်ငံရဲ့လက်တလောချုပ်တွဲနေရတဲ့စိန်ခေါ်မှုတွေအချက်အသေးတွေကိုအကြောင်းပြုပြီးတော့အဲနိုင်ငံရေးအရစီးပွားရေးအရပို့ပြီးတော့ဩဇာထူထောင်နိုင်ဖို့အတွက်ပေါ့လေပြင်ဆင်တဲ့ခြေလှမ်းလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်နောက်ပြီးတော့နိုင်ငံတော်အတိုင်းအမြာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ပြည်ပြည်သူသမရနိုင်ငံခီးစဉ်ဟာဒီခြေလမ်းကိုပို့ပြီးတော့အားကောင်းမောင်းတန်ဖြစ်အောင်အဲဟိုဖြစ်စီခဲ့တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ2018ခုနှစ်အတွင်းမှာဒေါက်တာဆုကြည်ဟာတရုတ်ပြည်သူ့သမ္မတနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်ခဲ့တာဖြစ်ပါလေ။အဲ့တော့မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံဆက်ဆံရေးကိုကြည့်မယ်ဆိုရင်နိုင်ငံအကြီးအကဲတစ်ယောက်ဟာတော့ဟိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုတစ်နှစ်ထဲမှာနှစ်ကြိမ်တွားတယ်ဆိုတဲ့အထောက်အထားမျိုးကိုမတွေ့ရပါဘူး။အဲအဲ့ဒါကိုကြည့်ရင်ပင်ကျွန်တော်တို့နိုင်ငံရေးအရာကိုစီးပွားရေးအရာကိုအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုအတွက်တွားတယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်
။ဟုတ်ကဲ့။တစ်ချိန်တည်းမှာပဲဒီတက်မတော်ကာဝီယူစီချုပ်ဘူချုပ်မြင့်မင်းအောင်လိုင်ကလည်းဒေါက်ဆန်းစုကြည်ပဲတွားခင်လေးရမှတွားတယ်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့တာပြုတာတွေရှိတဲ့ခါကျတော့တရုတ်နိုင်ငံရဲ့ဒီမြန်မာခေါင်းဆောင်တွေနဲ့ပတ်သက်လို့သူတို့ဒီချင်းကတ်တဲ့ပုံစံနဲ့ပတ်သက်လို့ရောကိုရံမျိုးသိမ့်ဘယ်လိုမြင်ပါလဲခင်ဗျာ။
အဲကျွန်တော်ကတော့တရုတ်ပြည်သူ့သမ္မတနိုင်ငံအနေနဲ့ပေါ့ဒီမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာကျွန်တော်တို့အစိုးရချင်းဆက်ဆံရေးနောက်တက်မတော်ချင်းဆက်ဆံရေးနောက်ပါတီချင်းဆက်ဆံရေးဆိုတဲ့ဆက်ဆံရေးအလှော်ပုံစံ၃မျိုးနဲ့အထူးတွေ့ဆက်ဆံနေတယ်လို့မြင်ပါတယ်နောက်သမ္မတရှီကျင်းပင်လက်ထက်မှာသူတောက်လျှောက်ပေါ့လေပြောနေတဲ့ပြည်သူချင်းဆက်ဆံရေးအပိုင်းကိုလည်းပဲအဲလက်တော်အခြေအနေမှာတရုတ်ပြည်သူ့သမ္မတနိုင်ငံအနေနဲ့အဲမျက်နှာစာတိုးချဲ့လာတာကိုအတွေ့ရပါတယ်ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်အဲကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးတော့ပြည်သူချင်းဆက်ဆံရေးကတော့အထီးရောက်တဲ့လောက်မထီးရောက်သေးဘဲနဲ့အဲအားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပြည်သူချင်းဆက်ဆံရေးတိုးချဲ့လာရဲဆိုတာဘယ်အခြေအနေတွေကိုပြောတာလဲခင်ဗျအ
ဲဥပမာအားဖြင့်ပေါ့လေပြည်သူချင်းဆက်ဆံရေးမှာဥပမာကျွန်တော်တို့အဲမြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာတွေကိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကိုဖိတ်ခေါ်တာတွေနောက်ပြီးတော့ကျွန်တော်တို့ဟိုအာဏာရပါတီတွေကအောက်ခြေပါတီဝင်တွေကိုဖိတ်ခေါ်တာတွေနောက်တချို့အဲရမီရဖလို့ပြောနိုင်တယ်ပေါ့လေဒေသခံပြည်သူတွေကိုတရုတ်ပြည်သူ့သမ္မတနိုင်ငံကိုဖိတ်ခေါ်တာတွေအဲဒီလိုပုံစံမျိုးတွေကိုအဲလက်ရှိတရုတ်အစိုးရလက်ထက်မှာပုံစံသစ်နဲ့ပေါ့လေတိုးချက်လာတာတွေ့ရပါတယ်နောက်ပြီးတော့တရုတ်ပြည်သူ့သမ္မတနိုင်ငံကမြန်မာနိုင်ငံထဲမှာတော့ကျွန်တော်တို့ဟိုကျွန်တော်တို့ဘယ်လိုပြောမလဲလူမှုရေးလုပ်ငန်းတွေမှာအပူပေါင်းဆောင်ရွက်မှုတွေအမြင့်တင်လာတာကိုတွေ့ရပါတယ်။နောက်တရုတ်ကုမ္ပဏီတွေကလည်းဒီ CSR project တွေပေါ့လေဒါတွေကိုအဲထိထိရောက်ရောက်လှုပ်လာတဲ့အပိုင်းကိုလည်းတွေ့ရပါတယ်။အဲ့ဒါတွေဟာဟိုပြည်သူချင်းဆက်ဆံရေးအပိုင်းအစတွေလို့ပြောနိုင်ပေမဲ့လို့တကယ်တမ်းပြောမယ်ဆိုရင်တော့
เจเจเจเนี่ยที่เราเชื่อไปมาเราอันนี้จะดีชีวิตใช่ป่ะโอเคครับเนี่ยคุยกันมีเรื่องดีเลยบอกมาขนาดนี้ไปว่าจะลองเล่าเช็คเป็นอะไรสุนิเมติบอุยทุ่งเพื่อจะมาเลยอุยทุ่งจะว่าอะไรครับเนี่ยโอเคจะว่าอะไรครับเกี่ยวกับอุยทุ่งจะลองดีกว่าอุยทุ่งอุยทุ่งอะไรดาวเชียวที่เราเนี่ยเนี่ยพัตตาลุสังจีนี่เดือดผิดเด็ดขาดจ้าวอย่างเดียวเนี่ยงานเราอย่างอันนี้ปฏิเนี่ยเลยเสียสัญญาชีวาเลยกูดีอันนี้ปฏิเนี่ยเลยเสียสัญญาตัวม
ကျွန်တော်အမြင်ကတော့အပြောင်းလဲတွေရှိတယ်လို့ယူဆတယ်အဓိကအားဖြင့်တော့အရင်စေဆိုးရလက်ထက်မှာတို့ကအစိုးရခြင်းဆက်ဆံရေးကိုပဲအဓိကထားတယ်အဲကျွန်တော်တို့ဒီမှာကျွန်တော်နိုင်ငံမှာယင်းညှို့နှံမှုတွေလှုပ်လို့ရှိရင်လည်းအစိုးရခြင်းသဘောတူပြီးရင်ရပြီဆိုတဲ့ဟာမျိုးနဲ့အဲကျွန်တော်တို့လောက်ကင်ကြတာတွေရှိတယ်နောက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးအဲအဲ့ဒါလို့ရှိခဲ့တဲ့ဟာမှာဒီနှစ်စုံကိစ္စဖြစ်ပြီးတဲ့နောက်ပိုင်းမှာတို့နိုင်ငံကနေပြီးတော့ဘာကြောင့်ဒီလိုဖြစ်ရတာလဲမြန်မာပြည်သူတွေကပြုတ်ပြီးပေါ်မှာဘလို့သဘောထားတယ်လဲဆိုတာကိုလာရောက်လေ့လာတဲ့အဖွဲ့ရှိတယ်အထူးသဖြင့်တော့ Yunnan တက္ကသိုလ်က Institute of Myanmar Studies ပေါ့နော်အဲ့ဒီအဖွဲ့ကိုလည်းသူတို့အဲ့ Yunnan တက္ကသိုလ်မှာဖွဲ့စည်းလိုက်ပြီးတော့သူတို့ညာကိုတောက်ချတာဝန်ပေးပြီးတော့လေ့လာခိုင်းတာပေါ့အဲ့ဒီခါမှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရေးရှိကိုသူတို့သုံးလေးောက်ရောက်ပါတယ်နောက်တဲ့အခါကျွန်တော်တို့ရှီအားနေပြီးတော့ထင်မြင်ချက်တွေကိုပုံမှန်လင်းလင်းသူတို့မေးတယ်အဲ့မှာကျွန်တော်တို့ကလည်းဒီတိုင်းရင်းသားအထူးသဖြင့်တော့တိုင်းရင်းသားစွတ်တော်ကိုယ်စားလှယ်တွေကပြောပြတာပေါ့ပြောပြအကြံပေးတာပေါ့အဲ့မှာဘာပါလဲဆိုရင်ကျွန်တော်တို့ကဒီခင်ဗျားတို့ကဒီစစ်အုပ်စုနဲ့စစ်အစိုးရနဲ့ပဲအစိုးရချင်းဆက်ဆံရေးကိုလုပ်ပြီးတော့ဟိုရင်းနှီးမြှုပ်နှံမှုတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လုပ်သွားကြတယ်အဲ့တော့ပြဿနာတွေတက်လာတဲ့အခါကျတော့ပြည်သူလူထုရဲ့အမုန်းတရားတွေကအရင်စစ်အစိုးရကိုမုံတီးတဲ့အုံတရားတွေကခင်ဗျားတို့ပြုတ်အစိုးရအပေါ်မှာလဲကြောက်ရောက်သွားတယ်ဒါတစ်ချက်ပြောတာရှိတယ်ကျွန်တော်တို့ဘက်ကနောက်တစ်ချက်ကဒီကျွန်တော်တို့ဒီတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ဒီအစိုးရနဲ့ဖြစ်နေတဲ့ပြိပခတ်မှာတရုတ်ဘက်ကနေပြီးတော့ဒိုင်လူကြီးဖြစ်နေဝင်ပါပေးဖို့ဆိုပြီးတော့ကျွန်တော်တိုင်းရင်းသားကိုယ်စားလှယ်တွေတဲကအထူးသဖြင့်တော့ကျွန်တော်မှတ်မိတာအဲ့တုန်းကရခိုင်ကိုယ်စားလှယ်တွေကအဲ့လိုပြောတာရှိတယ်ဒါကျွန်တော်တို့ကြည့်ပြီးသွားတဲ့အချိန်မှာလည်းပြောတယ်သူတို့ဗမာပြည်လာပြီးတော့လေ့လာတဲ့အချိန်မှာလည်းပြောတယ်ပေါ့နော်အဲအဲ့ဒီနောက်ပိုင်းမှာဒီခုနဒီမြန်မာလေ့လာရေးတုတေသနဌာနကနေပြီးတော့ပမောက္ခလီချန်ရန်ကဒီစာရန်ဆောင်ထွက်တယ်အဲ့ဒါ2015လောက်မှာဟိုကျွန်တော်ထင်တယ်အဲသူစာရန်ကိုအခုတလောကျွန်တော်ဗမာလိုဘာသာပြန်ပြီးတော့ The Voice မှာလည်းကျွန်တော်ရေးထားတာဟိုဘာသာပြန်ပြီးထည့်ထားတာရှိပါတယ်အဲ့ဒီမှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုပြုအစိုးရအနေနဲ့အဲ့လိုအစိုးရချင်းဆက်ဆံရေးဒါမကတော့ပဲနဲ့ပြည်သူချင်းဆက်ဆံရေးနောက်ဒီ NGO တွေအချင်းချင်းဆက်ဆံရေးနိုင်ငံရေးပါတီတွေအချင်းချင်းဆက်ဆံရေးအားလုံးနဲ့ဒီအပြန်အလှန်နားလည်မှုရှိအောင်ဆက်ဆံဖို့ဆိုတဲ့ဥစ္စာကိုသူကတိုက်တွန်းထားတာရှိတယ်နောက်တစ်ခုကအရင်တုန်းကတောက်လျှောက်ကျွန်တော်တို့အင်ဂျင်ချင်းနိုင်ငံအနေနဲ့ပတ်သက်လို့ရှိရင်မြန်မာစွာအတူရှင်တဲ့နေထိုင်ရေးမူကြီး၅ချက်ကိုလိုက်လာပြီးတော့ပြည်ရင်းရေးကိုဝန်မဆက်ဘူးဆိုတဲ့ဟာကိုသူတို့အခုပြင်လိုက်တာကတော့တက်ကြွစွာဝင်ရောက်ပြီးတော့ပူပေါင်းဆောင်ရွက်မယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကိုအခုဒီဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့ဒီရခိုင်ကိစ္စမှာလည်းသူတို့တက်တက်ကြွကြွအကြံပေးတယ်အခုဟိုဖက်လုံးကိုသူကတော့ဘာပဲဖြစ်ဖြစ်အပြုသဘောနဲ့ဒီပြည်လေအောင်ဆောင်ရွက်ပေးမယ်ဆိုတဲ့စိတ်ဓာတ်နဲ့ဝင်ပြီးတော့ဂျာဝင်ဆောင်ရွက်ပေးနေရပေါ့ဒီကျွန်တော်တို့ဒီအရှင်းမြောက်ကတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်လို့ရှိရင်လည်းသူကအဲ့ဒါကိုဆောင်ရွက်မယ်လို့ဒီကျွန်တော်ဦးသိန်းစင်အစိုးရလက်ထက်ကလေးကပြောပြီးတော့အခုလည်းတက်တက်ကြွကြွပြောတယ်နောက်ဆုံးတော့အောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာဘယ်လောက်ထိပြောလဲဆိုရင်ဒီကိစ္စတွေမှာကျွန်တော်တို့ပြုတ်ပြီးအစိုးရကလည်းတာဝန်ရှိပါတယ်လို့သူဝန်ခံလိုက်တယ်အဲ့ဒါကကျွန်တော်အမြင်ရပြောမယ်ဆိုဘာကိုဆိုလိုချင်တာလဲဆိုရင်ဒီနယ်စပ်ကပြိပခတ်တွေရဲ့အစဟာသူတို့ပြုတ်ပြီးကနော်ပြုတ်ပြီးကစတင်ခဲ့တာဖြစ်တယ်ဆိုတော့ဝန်ခံလိုက်တာပဲအဲ့တော့ဒါလေးငင်းချင်းတော့အောင်နော်ပြင်းချင်းတော့အောင်တို့မှာတာဝန်ရှိပါတယ်လို့ပြောချင်တာ
ဟုတ်ကဲ့
အဲ့တော့အပြောင်းလဲတွေကတော့အဲ့ဒါလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးရထွန်းဒီတိုင်းမှာခဏနေပြင်ပါဦးခင်ဗျာကျွန်တော်တရရှင်တွေဖိတ်ခေါ်ကြပါတယ်တို့ဆွေးနွေးကြတယ်ဆိုလို့ကိုမင်းမင်းအရင်ဆုံးဖိတ်ခေါ်ကြပါတယ်ကိုမင်းမင်းဦးရထွန်းရှိပါတယ်ဒေါက်တာရမျိုးသိန်းရှိပါတယ်ခင်ဗျာဆွေးနွေးမြန်မြန်လို့ရပါတယ်အဲ့
ဘယ်ဘာညို့
ကျွန်တော်ကဟိုပြောသွားတာဟာဒီလေကျွန်တော်ဟိုဟာပါဘောကြပါလေဟုတ်ကဲ့ကိုယ်တောင်းတရမြို့ပါလို့ပြောတာပါနော်အဲ့တော့ကျွန်တော်ကဟိုမတော်ခင်ကိုကျွန်တော်ကကျွန်တော်ကိုကျွန်တော်ရေမိတ်ဆက်ပေးနေကြကျွန်တော်ကမြန်မာတိုင်းသားဟုတ်ကဲ့နက်ကတ်တူလို့တူတူလေးပြောပြပါခင်ဗျာကျွန်တော်အချိန်အကန့်အသတ်လေးရှိလို့နော်ဂိုမင်ကျေးဇူးပါကျေးဇူးလေးပဲပြောပြမယ်နော်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟ ကျွန်တော်ကပ်ပြက်ပြက်ပြောလိုက်တယ်ဗျာကျွန်တော်နိုင်ငံအများကြီးကြောက်ခဲကြောက်တဲ့လက္ခဏာရှိမှာတချို့အရာတွေကကျွန်တော်လေတိုင်းမှာပြောလို့ရတာရှိတယ်လေတိုင်းမှာပြောလို့မကောင်းတဲ့အရာတွေရှိရတယ်ဗျာ
ဟုတ်ကဲ့
ကျွန်တော်အဲ့ခါကျတော့ဟိုဟိုကိုပြောတင်လာတော့ရအမေရိကန်ကိုသူတို့ဒီလိုစအားကြီးဟလာတဲ့အခါကျတော့ဟိုဟလာတယ်ဆိုတာဒီကိုကိုသားညီပဲဆိုတော့အားလုံးကိုကျွန်တော်တို့ကဟိုဟိုအပလိုက်လုပ်လာမှာဗျာငခုတို့အသုံးချမှာပေါ့ဒီတယောက်ကိုပဲဒုံကန်ကြက်ကြိုက်တဲ့အခါကျတော့အဲဆိုတော့ခုနကကျွန်တော်ပြောတယ်လို့ပဲပေါ့တော်တော်လေးကိုအမေရိကန်ကလည်းမကျေနပ်မှုတွေများတာပေါ့အဲ့တော့ကျွန်တော်ကပြောချင်တာကဒေါ်လာစန်းစုကြည်တို့အနေနဲ့လက်ရှိကမ္ဘာ့အနေနဲ့အဲ့တော့တစ်ချက်တော့အောက်ကနားရမယ်ဗျာကျွန်တော်အမေရိကန်ဟောနော်ဒီအမေရိကန်ကနေမနိုင်တော့ကျွန်တော်မှအခက်အခဲတွေအများကြီးဖြစ်သွားတယ်ဥပမာလေဒေါ်လာပြောင်းကိုကျွန်တော်တို့အဆင်ပြေအောင်ပေါင်းရမယ်ဗျာဒီလိုမျက်နှာကိုကြည့်ပြီးတော့အမေရိကန်ကိုအဆင်ပြေအောင်ကိုကျွန်တော်တို့ကအနည်းအားဖြင့်ပြောရင်အောက်ကဝင်တင်နိုင်ဝင်ရမယ်ဗျာ။ဒါနိုင်ငံရေးပြည်ရခေါ်တာပေါ့ဗျာ။ဆိုတော့အဲ့လိုမျိုးလေဘုကျုပ်ပြောတယ်လို့ပေါ့ဗျာ။ဟောဟိုကျွန်တော်တို့ကဟိုကျောင်းလောက်တယ်ဆိုတာဟိုဒီတခင်လောက်ချင်လို့ကျောင်းလောက်တာဗျာ။နော်။ဟိုဒီလူမျက်နှာကြည့်ပြီးအောက်ကြပြရမယ်အပိုင်းကြီးအများကြီးရှိတယ်ဗျာ
။ဟုတ်ကဲ့
။အဲ့ဒါလာကျွန်တော်တို့ဒါပြောရင်တော့ရှိပြီလို
့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။ကိုမင်းမင်းကျေးဇူးပါဟုတ်ကဲ့ကျွန်တော်တို့ဟိုကအချိန်ကတည်းကရှိတယ်။နောက်တူကျွန်တော်ဖိတ်ခေါ်ချင်ပါလေထိုင်းနိုင်ငံကပါလေကိုတီးလည်မှုတူတူဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတဲ့ကိုနော်ခင်ကတာတော့ကျွန်တော်လုံးဝသဘောမကျပါဘူးခင်ဗျာဘာဖြစ်လို့ဆိုတော့တဲ့ကကျွန်တော်မြန်မာပြည်ကိုနော်တော့ပြောရင်လည်းအခွင့်အရေးနိုင်ငံဖြစ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်နော်ကျွန်တော်နိုင်ငံမှာနှစ်ပေါင်းများစွာနော်တန်တတတွေသူထုတ်ယူသွားတာတဲ့ကပဲစစ်တွေပါတယ်အားလုံးပေါ့ဗျာအဲ့ဒါကိစ္စပြီးတော့နောက်အခုသူရွှေတွေပါတယ်တူးတာလည်းသူကျွန်တော်မြန်မာပြည်အများကြီးတက်စီးတယ်အများကြီးရှိပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့လည်းတရုတ်ချင်းကချင်းအဖြစ်ကျွန်တော်မြန်မာပြည်ကတော့တရုတ်ရဲ့ကျွန်းကျုံဘွားနောက်ဆုံးရောက်သွားမယ်လို့ကျွန်တော်လည်းမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလည်းမှုကျေးဇူးပါနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါလေဒီခါလေကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ကတော့ဟိုတရုတ်နောက်ဆုံးပြောခဲ့တဲ့အခုလောက်တဲ့ email ချက်ပေါ့နော်ဒီချက်ကတော့တို့ရဲ့ view ဟာပေါ့ view ဟာရဆိုလို့ရှိရင်တော့ကျွန်တော်တို့ကမှဒီရတယ်လို့ပဲဖြစ်ဖြစ်တရုတ်ရဲ့ဟို frame ထဲမှာရှိနေရေပေါ့ဗျာရှိနေတဲ့အခါကျတော့သူတို့ရဲ့87ခုနှစ်မတိုင်ခင်အတိုင်းပြည်ကိုသူတို့တရုတ်ပြည်ကို unity လုပ်တယ်နောက်ပိုင်းမှာစီးပွားရေးလုပ်တယ်စီးပွားရေးလုပ်ပြီးတဲ့အခါကျတော့အောင်မြင်တဲ့အခါကျတော့ပြင်းပြောရင်စီးပွားရေးခိုင်မာမှုအတွက်သူတို့ရဲ့ဘဖားဆုံးမြန်မာနိုင်ငံကိုထည့်တယ်အဲ့တော့အနောက်အုပ်စုတို့ဘာလို့ဘယ်လိုပဲလာကျင်ပြီးရှိပြောမှသူတို့ကရှင်းပြောရင်စီးရေးရမောင်းထုတ်ပြီးကြီးဗျာစီးပွားရေးရခြေကုပ်ယူတယ်ဗျာအခုဒီပုံစံလေးလေးပြောရရင်ဗမာနိုင်ငံအပါဝင်ပေါ့နော်အဲ့တော့အနောက်အုပ်စုကမစင်မချင်လှုပ်လို့ကျွန်တော်တို့ကပို့ပြီးတော့ဤသွားတဲ့သဘောပဲရှိတယ်။ဤပြီးသဘောသားတဲ့အခါကျတော့ကျွန်တော်တို့တိုက်ပြီးဖြစ်စေမတိုက်ပြီးဖြစ်စေတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့နမူနာကိုကျွန်တော်တို့အများဆုံးလိုက်ပြီးတော့ယူနိုင်မှသာလျှင်ကျွန်တော်တို့တိုင်းပြည်ကထပ်ပေါက်ရမယ်အသက်ရှင်မယ်အဲ့ဒါပဲ
။ဟုတ်ကဲ့ပါခင်ဗျာကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးကြပါလိမ့်အရင်ဆုံးကျွန်တော်တီဘောဦးရဲ့ထွန်းကိုပဲစပေးကြပါလိမ့်အရင်ဆုံးခုနကကိုနေဦးလင်းကတော့သူကတော့ဘာဖြစ်ဖြစ်တိုးနဲ့တိုးရဲ့ဒီဖွံ့ဖြိုးမှုကိုအားကျနေမှုယူနမူနာယူတင်တယ်ပေါ့နော်ဒါပေမဲ့ရှေ့ကနှစ်ဦးဖြစ်တဲ့ကိုမင်းမင်းနဲ့ကိုတိလဲ့မူတို့ကတော့တိုးနိုင်ငံကိုအားကိုးတာအကျိုးမရှိဘူးဆိုတဲ့အရင်သမိုင်းကြောင်းအခြေခံလေးနဲ့ချီပြီးပြောသွားတယ်ဥယျာထွန်းဒီပေါ်မှာဗာမားတုံ့ပြန်ဆွေးနွေးလို့ပါလေအ
ဲသူတို့ဒီခုနကျွန်တော်ပြောတဲ့အထက်မှာအဲ့ဒီဟာခုနဟိုမပြောလိုက်ရဘူးပေါ့ဟိုဒီပညာရှင်ဗမောက္ခလီချန်ရန်ကအဲ့ဒါကိုလည်းထောက်ပြသွားတယ်ကျွန်တော်ဟိုတရုတ်ဆိုရကဒီပိုက်လိုင်းတို့နော်ဟိုရေကာတာတို့ရေဆုံရေကာတာတို့သူတို့မြုပ်နှံလိုက်တဲ့ပမာဏအမြင်များတယ်အဲမြန်မာနိုင်ငံမှာမြုပ်နှံတဲ့အထက်မှာအခုသူကနံပါတ်1ပေါ့ဗျာအဲရင်းနှီးမြုပ်နှံမှုပမာဏများတယ်ဆိုတော့အဲ့ဒီရင်းနှီးမြုပ်နှံမှုတွေကကျွန်တော်တို့ပြည်သူလူထုရဲ့အဲနေထိုင်မှုဘဝတွေစီးပွားရေးဘဝတွေကိုသက်ရောက်မှုတိတ်မရှိဘူးပေါ့နော်တိတ်မရှိဘဲနဲ့ဒေသခံတွေနဲ့ဆန့်ကျင်ဘက်ဖြစ်ပြီးတော့ဟိုဒီအကျိုးသိပ်မရှိဘူးပေါ့နော်ပြည်နှစ်နိုင်ငံအကျိုးဖြစ်ထွန်းဖို့အတွက်သိပ်တက်တယ်မပြနိုင်ဘူးပေါ့အဲ့ဒါကိုသူထောက်ပြသွားတယ်ဒါကြောင့်မလို့နောက်ပိုင်းရင်းနှီးမြှုပ်နှံတဲ့ဟာတွေဟာဒီ human resources ပေါ့လူလူလူဒါအရင်မြေဖွံ့ဖြိုးတိုးတက်ဖို့နဲ့ကျွန်တော်တို့ဒေတာကနေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အဲအဲ့လိုညှို့နှံမှုတွေကိုလုပ်တဲ့နယ်လို့သူကထောက်ပြသွားတယ
်
အဲ့ဒီအတွက်သူတို့အခုအပြောင်းလဲတွေလုပ်နေတယ်လို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမင်းမင်းမဲ့ပြန်ပြီးတော့မေးချင်ပါတယ်ခုနဦးရထွန်းပြောသွားတာနဲ့ပတ်သက်လို့ကိုမင်းမင်းတို့ပြောသွားတဲ့ဒီအခြေအနေစိုးရိမ်ချက်တွေမှာတရုတ်ကပြန်သုံးသက်တယ်အပြောင်းလဲချို့ရှိလာပြီလို့တော့ပြောပါတယ်ကိုမင်းဒီပေါ်မှာပြန်ပြောလို့ပါလဲ
အဲ့ကဒါမျိုးဟိုတရုတ်ကဒီဟာတအားကောင်းနေကြအစူဝင်ပုံဝင်ထွက်တယ်ဟာလေဟိုပြည့်ရဲ့တအားကောင်းနေကြအဲ့တော့တန်သူကအောက်ကဝင်လို့ရတဲ့အရာကို तू ကစွန့်ဝင်လိုက်တဲ့အနေအထားရှိတယ်ပေါ့ဗျာသူကသူ့မှာဒီဘူအောက်ကပေးရလို့လည်းမကြောက်ဝင်းသနာဒီတင်းမှာဒီဟာရှိတယ်ကြဒီဒီဟာကြီးကတင်းမှာဒီဟိုပြောမယ်ဆိုရင်ကျွန်တော်ခက်ပြက်ပြောမယ်ဆိုတော့ဒေါက်တာစုကြည်ကကိုသူဆက်ထုတ်လိုက်ရတယ်ဗျာနော်သူတို့ရပြောမယ်ဆိုကျွန်တော်ပြောတာပါကကျွန်တော်ရအားနေတဲ့ဒီအားနာတဲ့အကျင့်ရှိတယ်ဗျာအဲ့ပေါ်မှာသူကဒီအားနဲ့ဒီကောင်းအောင်ကြည့်ရချာစင်စိုးရရဲ့သူကပြောလို့ဘူးဘယ်တော့ကဒီတိုက်ပေါက်လို့ရရဲ့ဆိုတော့ဒီကိုစနစ်တန်ကိုကောင်းအောင်ကြည့်တဲ့အခါကျတော့ကျွန်တော်ကအဲ့ပေါ်မှာအရန်အဲ့တခုဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကိုမင်းကျေးဇူးပါကျွန်တော်ပင်နယ်ဆွနွေးတဲ့ဒေါက်တာရံမျိုးသိန်းကိုပြန်ဖိတ်ခေါ်ချင်ပါတယ်ခုနကသရော့ရှင်ကြီးဆွနွေးရဲ့ထဲမှာဒီစီးပွားရေးဩဇာရဒီမြန်မာနိုင်ငံတရားစတာတွေကိုတရုတ်နိုင်ငံအရင်ကယူခဲ့တဲ့တမိုင်းကြောင်းဆန်နဲ့ပတ်သက်ပြီးတော့မကြည်လည်တဲ့အနေအထားမျိုးပေါ့နော်ဒါကြောင့်မလို့တရုတ်နဲ့ဆက်ဆံရေးကမြန်မာတို့အကျိုးမရှိနိုင်ဘူးဆိုတဲ့ခါကူတို့ပြောသွားတယ်ဒေါက်တာရံမျိုးသိန်းကဘယ်လိုမြင်ပါလဲခင်ဗျာဗာများတုံ့ပြန်ဆွနွေးလို့ပါလဲ
အဲကျွန်တော်မြင်တော့ဒီလွန်ခဲ့တဲ့အစိုးရအဆက်ဆက်မှာပေါ့လေဒီတရုတ်ပြည်သူတမန်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေစီမံကိန်းတွေကကျွန်တော်တို့မြန်မာပြည်သူလူထုအများစုအပေါ်မှာပေါ့လေအဆိုးတက်ရောက်ခဲ့တဲ့အနေအထားတွေအများကြီးတွေ့ရပါတယ်အဲ့ဒီအတွက်ကြောင့်လည်းပဲပြည်သူအများစုကဒီတရုတ်စီမံကိန်းတွေဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မှာကံတရားတွေအများကြီးပွားခဲ့တဲ့အနေအထားမျိုးတွေ့ရပါတယ်အဲ့တော့လက်ရှိအခြေအနေမှာအဲဒီတရုတ်အစိုးရအနေနဲ့ပေါ့လေဒါတမန်ရှီကျင်းပင်ရဲ့ဟိုလမ်းညွှန်ချက်အရာပေါ့အဒေတာကန်ပြည်သူတွေရဲ့သဘောတူညီချက်တွေတော့ဒေတာကန်ပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုတွေဒီအပေါ်မှာဆန်းစစ်ပြီးတော့ကျွန်တော်တို့နိုင်ငံမှာလှုပ်ထားတဲ့လှုပ်လာမဲ့စီမံကိန်းတွေအပေါ်မှာစနစ်တကျဆန်းစစ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အဲဥပမာကျွန်တော်တို့ဥပမာမြေဆုံစီမံကိန်းလိုမျိုးကိုဘယ်လိုမှဆက်ပြီးတော့လှုပ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်လည်းမြင်ပါတယ်နောက်ပြီးတော့လက်ရှိဥပမာလက်ပရောင်းတောင်ကျင်းနီစီမံကိန်းလိုမျိုးကိုလည်းအတယုံနေနဲ့ဒါဟိုနိုင်ငံပြည်သူလူထုချင်းဆက်ဆံရေးကိုရှေ့ရှုပြီးတော့ပေါ့လေဒါလက်လျှော့ဖို့ကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒီအခြေအနေတွေရဲ့အလွန်မှာပေါ့လေလက်ရှိကျွန်တော်တို့အစိုးပြုထားတဲ့ရွှေလီမန္တလေးရန်ကုန်ကြောက်ဖြူဒီစီးပွားရေးဈေးငံလမ်းကိုတော့တကယ်အဲ့ဒီဒေသခံပြည်သူလူထုမြန်မာပြည်သူလူထုတွေရဲ့ဆန္ဒသဘောထားနဲ့အညီပေါ့လေနော်ဟိုတန်းတူညီတူရှိတဲ့အနေအထားတစ်ခုကနေပြီးတော့အဖို့ဆောင်နေဆိုရင်ပို့ပြီးတော့အကျိုးများနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဗ
ျဟုတ်ကဲ့ခုနကကိုနေဦးလင်းဆွေးနွေးသွားတဲ့အထဲမှာတရုတ်နိုင်ငံကိုမြန်မာခေါင်းဆောင်ပိုင်းတွေကပို့ပြီးတော့ချင်းကက်လာတာကအမေရိကန်ပါဝင်နောက်နိုင်ငံတွေကနေပြီးတော့ပို့ပြီးတော့ဖြစ်ဖြစ်ခါခါလုံလာလို့ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာကိုဒေါက်တာရင်မျိုးသိအောင်သဘောတူပါလား
အဲကျွန်တော်မြင်လာတော့ပို့လीဒါကဟိုဒစိမ့်တရီသားအနေနဲ့ဆိုရင်တော့အဲမှန်တယ်လို့ပြောလို့ရပါတယ်ဟိုအမေရိကန်ပါဝင်နောက်နိုင်ငံတွေကဒါလက်ရှိပေါ်လေဖိအားပေးတာဒီကန့်တ်ချုပ်ချယ်တာဒီအပေါ်မှာအကြောင်းပြုပြီးမြန်မာအစိုးရကတရုတ်ဘက်ကိုရိမ်းသွားတယ်လို့ပြောမယ်ဆိုလည်းပြောလို့ရပါတယ်အဲဒါမှမဟုတ်ကျွန်တော်တို့ကတစ်ခါကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအောင်မြင်မှုခီးပေါက်ဖို့ဆိုရင်ကျွန်တော်တို့ကအမေရိကန်အပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုပါလေပဲအင်မတန်မှအရေးကြီးပါတယ်အဲ့ဒီအတွက်ကြောင့်မလို့လက်ရှိကျွန်တော်တို့မြန်မာနိုင်ငံအစိုးရလွတ်တော်နဲ့တက်မတော်အနေနဲ့တော့ကျွန်တော်တို့နိုင်ငံလက်ရှိဟာတရုတ်နိုင်ငံဘက်ကမဖြစ်မနေရိမ်းနေရတဲ့အနေအထားကိုပြန်ပြီးတော့ balance လုပ်နိုင်ဖို့ပေါ့ပြန်ပြီးထိန်းသိမ်းနိုင်ဖို့အတွက်အမေရိကန်ပါဝင်အနောက်အစုနိုင်ငံတွေနဲ့လည်းပဲကြည်ကြဲပြတ်ပြတ်ထိတွေ့ဆက်ဆံပြီးတော့အပူပေါင်းဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးရဲထွန်းဒီဘုတ်ရဲထွန်းကိုမေးချင်ပါတယ်ခင်ဗျာကျွန်တော်အဓိကဒီတရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့ခုနကဆွေးနွေးတော့တဲ့တော်ရှင်နေတဲ့မှာဒီယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့မကြည်လည်ရည်လည်းရှိတယ်ဦးရဲထွန်းပြောတဲ့အချိန်မှာတရုတ်နိုင်ငံကဓာရီကိုပြန်သုံးသပ်ပြီးတော့ပြင်ဆင်ဖို့ကြိုးစားနေရဆိုတော့အခုလူလူချင်းဆက်ဆံရေးလည်းသူတို့လုပ်နေပြီဆိုတော့ဒီယင်းနှိမ့်နှံမှုနဲ့ပတ်သက်လို့မြန်မာပြည်သူတွေကျင့်တဲ့လောက်တဲ့အတိုင်းအတာအထိသူတို့ဘယ်လောက်ထိပြင်ဆင်လာနိုင်ပါလဲခင်ဗျာ
အသေးစိတ်တွေတော့ဟိုကျွန်တော်တို့အစိုးရနဲ့သူတို့ဆွေးနွေးရလိမ့်မယ်လို့ထင်တယ်။အဲလောလောဆယ်ကျွန်တော်သိတာကတော့ဟိုနေသက်ဒေတာမှာပေါ့ကျွန်တော်တို့နိုင်ငံမှာယင်းညွန့်နှမှုတွေလာမယ်ဆိုလို့ရှိရင်လက်စစ်တာမလုံလောက်တာနဲ့အဲဒီမြေနေရာဈေးကြီးတာနဲ့စသဖြင့်အဲ့လိုဟာတွေလည်းရှိနေတဲ့အခါကျတော့လောလောဆယ်ဟိုကျွန်တော်ကြားလိုက်တာကနေသက်ဒေတာမှာ
ဒီဝိုင်းဇုံနေဒီထောက်မယ်ပေါ့နော်အဲကချင်ပြည်နယ်မှာတခုနောက်ရှမ်းပြည်နယ်မှာတခုထင်တယ်ဟုတ်ကဲ့အဲအဲ့ဒါလိုဟာမျိုးတွေဟာဖြစ်ပြီးတော့အလောက်ကန်ကျွန်တော်တို့နိုင်ငံသားတွေအလောက်ကန်ရအောင်သူတို့ဖန်ပြီးပေးဖို့ဟိုပထမဆုံးဒီခြေလမ်းရှိပါတယ်အဲနောက်ကတော့ခုနပြောတဲ့ဒီကြောက်ဖြူစီဝိုင်းဇုံတို့နောက်တစ်ခါကျွန်တော်တို့ဒီပြည်မြန်မာဒီကြောက်ဖြူခွန်မယ် အမြန်အမြန်ရထားလမ်းလို့အဲ့ဒီဟာတွေနဲ့ဆက်နွယ်ပြီးတော့ဟိုဟွာပေါ့နော်ဒီရန်ကုန်ဟိုပါမန္တလေးရန်ကုန်လမ်းတွေဖောက်ဖို့ကွာဒီတစ်ခေါက်ကျုပ်ကောင်းဆောင်ပြောလိုက်တာကိုကြားလိုက်မိတယ်အဲ့ဒါကကျွန်တော်သတိထားလိုက်မိတာကဒေါန်ဆန်းစုကြည်ဟိုကိုနိုင်ကအရင်အခေါက်တွေတုန်းကအဲ့ဒါလိုမြန်မာနိုင်ငံထဲမှာဒီရမ်းမတ်ဆက်တွေနောက်ကျနေတဲ့နေရာတွေကိုလည်း ဒီဟိုဖြစ်ပေးဖို့အချင်းမြင့်ပေးဖို့ဆိုတာကိုဒီတောင်းဆိုတာကျွန်တော်သတိထားလိုက်မိတယ်ဟုတ်ကဲ့အဲ့ဒါရဲ့အကျိုးဆက်ပဲလို့ထင်ပါတယ်ကျွန်တော်နောက်တစ်ဆုံးလေးတစ်ခုကြည့်ချင်ရတယ်အချိန်ကလည်းတိတ်မရှိလို့လူမြန်မာလူထုကတော်တော်လေးလက်မခံနိုင်ဖြစ်နေရမြစ်ဆုံကိစ္စနဲ့ပတ်သက်လို့တိရွက်ခြေလမ်းဘယ်လိုရှိလဲခင်ဗျာကျွန်တော်တို့ ਨੇ အချင်းဒီတို့လေးပြောပြပါအဲကျွန်တော်ခံမှန်းချက်ကတော့တရုတ်ကတော့ဟိုဒီဘက်ကသဘောတူရင်ဆက်လုပ်ချင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီဘက်မှာစဉ်းစားနေရတာကတော့ဟိုစာချုပ်ပေါ့အဓိကစာချုပ်မှာဘယ်လိုတွေချုပ်ထားသလဲတောင်းစားစုကြီးကဖွတ်တိချပြမယ်ဆိုတာကိုချမှတ်ပြသေးဘူးအဲ့ဒီဟာကိုပြင်ပြီးတော့များလက်ခံမလားပေါ့တခုခုတော့ဟိုသူတို့ကြားကြားဒီဟာနဲ့ပတ်သက်လို့ပြက်တတတာအဖြစ်တစ်ခုပေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအချိန်လေးစစ်တော်လို့ပါဒဲလီလိုက်မှာပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့သီဘောဦးရဲ့ထွန်းနှစ်ဦးလုံးကျေးဇူးတင်ပါတယ်ကျွန်တော်တို့အားလုံးကိုလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ဒီမှာပဲကျွန်တော်ပြီးပါ
အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုဗုဒ္ဓဦးနဲ့မနဲ့မှာလည်းပြန်ပြီးထုတ်လွှင့်ပေးပါရတယ်ဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့
အခုတော့တင်အချင်းချက်ကိုမှတင်ပြထိုက်ကြညာပေးပါမယ်ရှင် American သမ္မတဒေါ်နယ်ထရန့်ရဲ့အခုနောက်ဆုံးပြင်ဆင်ပြဌာန်းထားတဲ့ခီးသွားလာခွင့်ပြည်ပင်ကန့်သတ်မှုကိုအောက်တရားရုံးနေမှာတရားရင်ဆိုင်နေရမှုအတွင်ကျင့်သုံးခွင့်ပြုကြောင်းတရားရုံးချုပ်ကမနေ့တနင်္လာနေ့ကဆုံးဖြတ်လိုက်တာဟာဆိုလို့ရှိရင်သမ္မတထရန့်အတွက်တော့အောင်းပွဲဖြစ်ပါတယ်တရားရုံးချုပ်တရားသူကြီးကိုဝင်နဲ့ခုနှစ်ဦးကအစိုးရကိုအသာပေးဆုံးဖြတ်လိုက်တာဖြစ်ပြီးနှစ်ဦးကတော့ကန့
ရန်ပုံငွေပေးတဲ့အမေရိကန်မီဒီယာ၉ခုကိုပြပဆိုရအတွက်လှုပ်လှုပ်ပေးနေတဲ့အဖွဲ့အစည်းတွေအဖြစ်ရုရှားတရားရေးဝန်ကြီးဌာနကတတ်မှတ်လိုက်ပါတယ်။ရုရှားရဲ့အခုလောက်ရကြောင့်ဒီသတင်းမီဒီယာတွေရုရှားနိုင်ငံတွင်သတင်းရယူထားမှာခက်ခဲရှုပ်ထွေးသွားစေနိုင်ပါတယ်။ Radio Free Europe, Radio Liberty နဲ့တူးနဲ့တွဲဖက်အဖွဲ့ခုနှစ်ဖွဲ့ကိုပါရုရှားတရားရေးဝန်ကြီးဌာနကအဲ့ဒီအစည်းအဝေးမှာထည့်သွင်းသတ်မှတ်လိုက်တာဖြစ်ပါတယ်။ 2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူတွေကအမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်ပေါ်မှာမမျှမတပြုမှုဆက်ဆံနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့မှာပြောဆိုပါတယ်။ ဒီမှာထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမစ္စတာဖလင်ကပြီးခဲ့တဲ့ဇန်နဝါရီလတွင်သူ့နှင့်အမေရိကန်ဆန်ရရုရှားတမ္မကြီးတို့ကြားအဆက်အသွယ်တွေနဲ့ပတ်သက်လို့ပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI ကိုလိမ်ညာခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ချာနေ့ကဝန်ခံခဲ့တာပါ။မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့ပတ်တဲ့မြောက်ကိုရီးယားအစိုးရနဲ့ရှင်နျူကလ িয়ার နဲ့ပတ်တဲ့တုံးကြီးစမ်းသပ်မှုအစည်းအဝေးနဲ့အပေါ်တင်းမာမှုရောကြာရေးဆောင်ရွက်နိုင်ဖို့ကုလသမဂ္ဂရဲ့အစစ်မြစ်တာဝန်ရှိသူတို့မြောက်ကိုရီးယားကိုဆက်ရောက်သွားပြီးဖြစ်ပါတယ်ရှင်။
Thank you. This program has come to you from the Voice of America, Washington.